စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြကြတဲ့တနင်္ဂနွေနေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့တနက်ကြီးထိမှန်တေဆုံးခဲ့ရသူတချို့ကိုအင်ကာနေ့မှာတကြိုပါတယ်။ဖေဖော်ဝါရီ28ရက်နေ့ကတနက်တန်းရနဲ့တေဆုံးခဲ့တဲ့အသက်23နှစ်အရွယ်ကျောင်းသားကိုညီညီအောင်ထက်နိုင်ကိုအင်ကာနေ့မှာတကြိုရာမှာလူပေါင်းထောင်ချီတက်ရောက်ခဲ့ကြပါတယ်
။ကျွန်တော်ဒီမိုကရေစီတိုက်ပွဲအတွက်ကျွန်တော်တရားမျှတမှုအတွက်ကျွန်တော်လူခွင့်ရေးအတွက်ကြောက်ဆုံးရတဲ့ကျွန်တော်တို့ရဲ့သူရဲကောင်းတွေကျွန်တော်တို့ရန်ရှင်ပြည်သူတွေရဲ့တရားမျှတမှုကျွန်တော်ပြန်လို့ရှင်လေအဲ့တရားမျှတမှုကိုမရမချင်းကျွန်တော်ငင်းငန်းသွားနဲ့နေ့စဉ်လမ်းမကိုထွက်ပြီးတော့စစ်အာဏာရှင်စစ်ကောင်စီဆိုရအောင်ကျွန်တော်တွန်းလှန်နေမယ်ဆိုတာကိုဂျင်းညာကနေပြီးတော့ကျွန်တော်ရဲရဲဝံ့ဝံ့ပြောခြင်းလေ
အလားတူပဲတနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်းတည်ဆုံခဲ့ရတဲ့ရန်ကုန်ကအလေတန်းပြကျောင်းဆရာမဒေါ်တင်နွဲ့ရီကိုလည်းအင်ကာနေ့မှာတကြိုပါတယ်။တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်းတည်ဆုံခဲ့တဲ့ရေပြူမြို့နယ်ဘခေါ်စွန်ချေးရွာကအသက်34နှစ်အရွယ်ကိုဖေတန်းခေါ်နုံငိုရဲ့နောက်ဆုံးခီးမှာလူပေါင်းရာချီပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တည်ဆုံးကြရသူတွေအရေးတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတိုက်တွန်းထားပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးရသူစုစုပေါင်း30ကျော်ရှိပြီလို့ခန့်မှန်းပြောဆိုထားကြပြီးဒီတည်ဆုံးရသူတွေအရေးအနာပိုင်တွေဘက်ကဘယ်လိုဆောင်ရွက်ထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။